COVID ကရောဂါကူးစက်မှုအမြင့်ဆုံးအချိန်ကတည်းကူးစက်သူထက်ဝက်လောက်ရောကြနေတဲ့ထိုင်းနိုင်ငံမှာစီးပွားရေးလုပ်ငန်းတွေအထူးသဖြင့်ခရီးသွားလုပ်ငန်းတွေပြန်လည်နလန်ထူနိုင်ရေးအတွက်စတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း60ကျော်ကခရီးသွားတွေအတွက်ကိုဗစ်စီကံချက်တွေဖြေလျှော့ပြီးနိုဝင်ဘာလ1ရက်နေ့ကနေစတင်ပြန်လည်လက်ခံပေးနေပါတယ်။ဒီလိုအခြေအနေမှာပဲဗီဇပြောင်းကိုဗစ်ရောဂါပိုးအသစ် Omicron ကိုသတိပြုရမယ့်ကိုဗစ်ပိုးအသစ်အဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတမန်လိုက်တာကြောင့်ဒီပိုးသစ်ကိုကာကွယ်ပြင်ဆင်မှုတွေလုပ်နေပြီဆိုပြီးထိုင်းနိုင်ငံကျန်းမာရေးဝန်ကြီးဌာနဒုတိယဝန်ကြီးစာထစ်ဘီတူတေချက်ကဒီကနေ့နိုဝင်ဘာလ29ရက်နေ့မှာပြုလုပ်တဲ့ပြည်သူ့ကျန်းမာရေးဗဟိုဌာနအစည်းအဝေးမှာအခုလိုပြောဆိုသွားပါတယ
်
ဗီဇာပြောင်းကိုဗစ်ရောဂါပိုးသစ် Omicron နဲ့ပတ်သက်လို့ထိုင်းနိုင်ငံအနေနဲ့ကြိုတင်ကာကွယ်နိုင်ဖို့အတွက်ပြင်ဆင်မှုတွေကိုလုပ်ဆောင်နေပါတယ်။သတင်းအချက်လက်ဆိုင်ရာစုံစမ်းမှုတွေကိုလည်းအပူတပြင်းလုပ်ဆောင်နေပါတယ်။ထိုင်းနိုင်ငံရဲ့ဓာတ်ခွဲခံပေါင်း300ကျော်မှာရောဂါရှာဖွေစစ်ဆေးချက်တွေအရတော့ဗီဇာပြောင်းကိုဗစ်ရောဂါပိုးသစ် Omicron နဲ့ပတ်သက်လို့မတွေ့ရှိသေးကြောင်းပြောဆိုသွားတာပါ။ထိုင်းနိုင်ငံကသတ်မှတ်ရထားချက်အတိုင်းကိုဗစ်ကာကွယ်ဆေးတွေကိုတနိုင်ငံလုံးနဲ့ထိုးပေးနေတယ်လို့လည်းပြောကြားသွားပါတယ်။အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေမှာစတင်တွေ့ရှိခဲ့တဲ့ဗီဇပြောင်းအိုမီကရွန်ကိုကိုဗစ်ကာရောဂါပိုးသစ်ကူးစက်သူတွေအာရှကဟောင်ကောင်ပါဝင်အမေရိကန်နဲ့ဥရောပနိုင်ငံတချို့မှာတွေ့ရှိနေတဲ့အတွက်နိုင်ငံတချို့ကခရီးသွားကန့်သတ်ချက်တွေထုတ်ပြန်နေကြပါတယ်။ဂျပန်နိုင်ငံကယာယီပိတ်ထားမယ်ဆိုပြီးဂျပန်ဝန်ကြီးချုပ်ကလည်းဒီကနေ့မှပဲကြေညာခဲ့ပါတယ်
။外国人の入国については11月30日午前0時より全世界を対象に禁止をいたします。
ဒီကမ္ဘာလုံးကနိုင်ငံသားတွေဂျပန်နိုင်ငံကိုဝင်လာခွင့်ကိုနိုဝင်ဘာလ30ရက်နေ့တကောင်ချိန်ကစလို့တားမြစ်မှာဖြစ်တယ်ဆိုပြီးဂျပန်ဝန်ကြီးချုပ်ဖူမီအိုကာရှိဒါကပြောကြားခဲ့တာဖြစ်ပါတယ်ထိုင်းကျန်းမာရေးဝန်ကြီးဌာနကတော့အာဖရိကရှစ်နိုင်ငံကခရီးသွားတွေကိုဒီဇင်ဘာလကစပြီးပြည်ဝင်ခွင့်မပြုတော့ဘူးဆိုပြီးစနေနေ့ကကြေညာထားပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာပါဝင်အရင်းနာချင်းနိုင်ငံအနေနဲ့နေဆက်တွေကို2022ခုနှစ်ထဲမှာပြန်ဖွင့်ပြီးရှေ့ပြောင်းလို့သမားတွေကိုတရားဝင်ခေါ်ယူနိုင်ဖို့အတွက်စီစဉ်ဆောင်ရွက်တာတွေလည်းရှိနေပါတယ်။လောလောဆယ်နေဆက်ဂိတ်တွေတိတ်ထားဆဲဖြစ်တာမို့မြန်မာနိုင်ငံဘက်ကတရားမဝင်ဝင်လာသူတွေလည်းနေစဉ်လိုလိုရှိနေပါတယ်။ကူးစက်မြန်ဒေါ်လာပိုးသစ်ကူးစက်မှုကိုနိုင်ငံတော်များများမှထိန်းထားနိုင်ဖို့ရနေချိန်မှာနောက်ထပ်ဗီဇပြောင်းပိုးသစ် Omicron ကိုတွေ့ရှိခဲ့တဲ့အတွက်ကြိုတင်ကာကွယ်တားဆီးနိုင်ဖို့နိုင်ငံတွေကကြိုးစားနေကြပါတယ်ရှင်။